in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညူပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသတင်းအောင်ပါ။ဒီကနေ့တနင်္ဂနွေညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတဲရောက်တဲ့နေ့မှာတော့ထိုင်းနိုင်ငံမှာ2014ခုနှစ်ကဆင်အနာတင်ပြီးတဲ့နောက်9နှစ်နီးပါးအကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပြီးစီးခဲ့ပါပြီ။အင်ဒိုနီးရှားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကို April 18ရက်မှာကျင်းပသွားမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကြားရပါမယ်မခွန်ညူ
။ကောင်းပါပြီရှင်။အဲ့ဒီလိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့ရခိုင်ပြည်နယ်အတွင်းဖြစ်နေတဲ့စီရေးပြည်ပခါတွေကြောင့်အုတ်ချုပ်ရရန်တရားပြက်စီးသလိုဖြစ်နေတဲ့အကြောင်း
โอเคดิสมิกาพี่อยู่ดิมาเพชรโลชินน่ะบ่เนาะบ่มาไม่ชี้จ้ะတော့บุดูดิก็โกลงเชิงก็กูไปกินใต้นี่จ้าบ่ได้แต่ตะชูจิอยู่ดิมาတော့ดิอยู่มาชี้เลยดิดีใบนี่ก
็ยะไข่ต้ายยันตาမျိုးหน่วยเนี่ยอสิยงก็กูซอซอท้นเยပြောจาเจนเนี่ยดูทุ่งลืนไปบ่แม่ญาติอายุสุนิกันมาတော့ญาติญิงจันเยสุนิเวะโรงงานสินတွေฮะเล็ดတွေมาอลุเพียละโซราเนี่ยบลูนีลันမျိုးก็อโจตะยอกหมู่ปูผิดมะเลยโซราฤสุนิถาบ่าได้ရှင်ดุติยาใบนายวะมาปีรินตะรินตงตัดเฉญาติก็เป้สาทูจาซันသတင်းများစတဲ့အစီအစဉ်တွေနားဆင်နိုင်ပါတယ်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်ထိုင်းနိုင်ငံမှာ2014ခုနှစ်ကဆင်အာနာတင်ပြီးတဲ့နောက်9နှစ်နီးပါးအကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပြီးစီးခဲ့ပြီးဖြစ်ပါတယ်ဒီရွေးကောက်ပွဲက2014ခုနှစ်ကအာနာတင်ပြီးတက်လာခဲ့တဲ့ဗိုလ်ချုပ်ကြီးပရယုတ်ချန်အိုချာနဲ့ဒီမိုကရေစီအင်အားစုတို့အကြားရှင်ပြန်ရမယ့်ရွေးကောက်ပွဲဖြစ်ပါတယ်နိုင်ငံတော်ဝန်မဲပေးခွင့်ရှိသူ50တန်းရှိပြီးလက်ရှိဝန်ကြီးချုပ်ပရယုတ်ကတော့ရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်ဒီမိုကရေစီဖော်ဆောင်ပေးမယ်လို့ဆိုထားပါတယ်။လွှတ်တော်တွင်မှကိုယ်စားလှယ်နေရာ250ကိုစစ်တပ်ကယူထားပြီးနိုင်ငံရေးပါတီတွေကနေရာ900အတွက်ရှင်ပြိုင်ကြရတာဖြစ်ပါတယ်။ဖွဲ့စည်းပုံဥပဒေအသေးရအသစ်ခန့်အပ်မဲ့ဝန်ကြီးချုပ်ကိုစစ်တပ်နဲ့တွဲဖက်ဖွဲ့စည်းထားတဲ့လွှတ်တော်ကရွေးကောက်တင်မြှောက်မှာဖြစ်ပါတယ်။ဒီချက်ကဝန်ကြီးချုပ်အဖြစ်အစိုးရကိုပြန်လည်ဦးဆောင်ဖို့ညွှန်မှန်းနေတဲ့ပရယုတ်အတွက်အလေးတာနေတာပါ။ထိုင်းနိုင်ငံစစ်အစိုးရကတော့ရွေးကောက်ပွဲနည်းနဲ့ဖြုတ်ချနိုင်မယ့်အလားအလာအလံဝေးနေပါသေးတယ်လို့လည်းအကဲခတ်တွေကဆိုပါတယ်။ထိုင်းနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေနဲ့ခရီးသွားတွေအနေနဲ့ထိုင်းရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲတွေနဲ့ရွေးကောက်ပွဲလွန်ကာလတွေမှာအထူးသတိထားနေထိုင်ကြဖို့ထိုင်းနိုင်ငံစီကံဥပဒေတွေကိုလိုက်နာကြဖို့ထိုင်းဘရင်တော်ဝင်မိသားစုတွေနဲ့ပတ်သက်ပြီးဝေဖန်တာမျိုးမပြုလုပ်ကြဖို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့လူစုလူဝေးပွဲတွေမှာမပါဝင်ကြဖို့နဲ့နိုင်ငံတကာနဲ့ပြည်တွင်းသတင်းတွေကိုစင်စဲမပြတ်စောင့်ကြည့်သတိရှိကြဖို့စာရာတွေကိုအမေရိကန်အစိုးရကသတိပေးချက်ထုတ်ပြန်ထားပါတယ်
အင်ဒိုနီးရှားနိုင်ငံရဲ့ရွေးကောက်ပွဲမဲ့ဆွဲစည်းအုပ်မှုတွေတဖြည်းဖြည်းနဲ့အချိန်မြင့်လာနေပြီးတော့အကျိန်နဲ့ဖြစ်လာနေပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့တမရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကို April 18ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအင်ဒိုနီးရှားတမဂျိုကိုဝီဒိုတို့ကိုထောက်ခံတဲ့ညွန်မောင်းပါတီတွေဘက်ကမဲဆန္ဒနဲ့ထောက်အပ်ချက်ကိုအနိုင်ရသွားဖို့ရှိနေတယ်လို့ကြေညာကောက်ခဲ့တဲ့လူလူစစ်တမ်းတစ်ခုကဖော်ပြနေပါတယ်။တမဝီဒိုတို့ကိုစိန်ခေါ်တဲ့အတိုက်ခံအငိမ့်စားဗိုလ်ချုပ်ကြီး Bravo ဆိုဗီယန်တိုကတော့လူလူထောက်ခံမှုစစ်တမ်းမှာ29.5 ခိုင်နှုန်းလောက်ရထားတယ်ဆိုပြီးတော့ဆိုထားပါတယ်အင်ဒိုနီးရှားရဲ့ Compass သတင်းစာကနောက်ထပ်ကြောက်ယူခဲ့တဲ့စစ်တမ်းမှာတော့ Bravo ကိုထောက်ခံတဲ့ထောက်ခံမှုက 4.8 ခိုင်နှုန်းတက်လာပြီးတော့ Jogo Video ကိုထောက်ခံမှုက 3.4 ခိုင်နှုန်းကျဆင်းလာတယ်ဆိုပြီးတော့ဖော်ပြနေပါတယ်ဆိုဗီယန်တို့ဟာအင်ဒိုနီးရှားအနာရှင်ဟောင်းဆူအတိုရဲ့တမဟောင်းဖြစ်ပြီးတော့1998ခုနှစ်ကဆူအတိုလက်ထက်ဒီမိုကရေစီစီရေးလှုပ်ရှားတဲ့ကျောင်းသားတွေကိုပန်းစည်းနေနေမှုတွေမှာပေါဝင်ခဲ့သူတူဖြစ်တယ်ဆိုပြီးတော့ပြောနေကြပါတယ်။ဒါပေမဲ့သူ့ဘက်ကတော့ဇုံတရားအမားရင်လုပ်ခဲ့တာမရှိဘူးဆိုပြီးတော့ညှင်းဆုပ်ထားပါတယ်။ Bravo Suvian တို့ရဲ့ရွေးကောက်ပွဲအွန်လိုင်းဖွဲ့ဘက်ကတော့အခုလိုမျိုးအရင်ကလူခွင့်ရေးကိစ္စရပ်တွေကိုပြန်ပြီးတော့နောက်ကျောင်းပြန်လည်နေတာဟာလက်ရှိသမဂျိုကိုဝီဒိုအနေနဲ့ဘာတစ်ခုမှအောင်မြင်အောင်လှုပ်ဆောင်နိုင်တယ်ဆိုတာကိုမပြနိုင်တဲ့အတွက်အခုလိုမျိုးအရင်ကလူခွင့်ကိစ္စတွေကိုပြန်ဖော်ပြီးတော့တိုက်ခိုက်နေတာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပါတယ်။အင်ဒိုနီးရှားနိုင်ငံသားတော်များများကတော့သူတို့အတွက်လူခွင့်ကအရေးပါပြီမဲ့လို့လည်းဒီရွေးကောက်ပွဲမှာအဓိကအဆုံးဖြတ်ပြီးမှကတိုင်းပြည်ရဲ့စီးပွားရေးနဲ့တရားဝင်ရေးရာကိစ္စရပ်တွေဖြစ်တယ်ဆိုပြီးတော့အကဲခတ်တွေကရှိမြင်နေကြပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံအနောက်ပိုင်းကိုတိုက်ခတ်နေတဲ့ Cyclone Mountain Veronica ဟာ Phil Barra ကမ်းခြေကုန်းတွင်ကိုဝင်ရောက်တိုက်ခတ်နေပါတယ်။မုန်တိုင်းတိုက်ခတ်ရာလမ်းကြောင်းတစ်လျှောက်Port Hedland နဲ့ Karatha မြို့အကြားလေးတိုက်နှုံးကတနအီကို220ကီလိုမီတာနှုံးနဲ့တိုက်ခတ်ခဲ့တာပါ။ Monaim Boja, Tishia, Diganji by Ma, Digni, Dininunia, Dania, Long, Sele, Taikamelo, Kamenta Jabari, Sene, Nile, Banga Salu, Mote, Transra, Yagabi, Moijin, Kuna Lemajo, Dindaya, Shigabari, Cyclone, Mondain, Veronica, Ha, Alone, Ea, Gisla, Visha, Munonga, Alungo, Nikwe, Lusubari, Nauta, Nasali, Naigani, Tonsa, Chanai, Twin, Moji, Litanari, Pinai, Lule, Australia, Moriwata, Tanaga, Ribi, Tabari, Monain, Jang, Filbara, Ganji, the White Line, GB.
ยีจีอีเชนารีพินัยเนลูเลคอมเมนต์ทาจาบาเรเตียวนายงานนี้เนี่ยนายงานกรมนี้ดีกว่าสีกว่าดีเช็ดทันตอนไหมลูกเตียวดูดีเอาวันนี้เจ้าฮันซังอ่ะเปลี่ยวไล่บาเรเตียวในอเมริกันจะคงได้ที่มาบุรีฟิลิปปินส์ย้อนจากหลังในวิดีโอเตียวนายงานเยสีว่าอีหานายงานกรมนี้ดีพอมาเตรียมเงินสีกว่าทิ้งเจ้าได้ลูกนี่เลยลูกเปลี่ยวในใจมาเว้ยทุกวันนี้เจ้าก็ไอ้ลูกเปลี่ยวไล่จ้าวะกูจะสีว่ากูกล่าวอะไรแต่พัฒน์ลูกสาวนารีสีนี้เป็นไห Hansanga Pyodara Pyodara Pipare. Tionang and in Econ Egon Ego Shotabido, Nanamu Bangwe Kaga Pimuri, Puga on Lopune, Suda Dena Kawida Kisari net, the Chakisari ma. Pirebiba Gongli Jama, Mimata, Susan Tom Melule, the Labedimi Manis in Chimare, Pomu today, Foreign Yet Pomu Kanama, Pyogarawa. Gula Sobanga, Dionanga, Uri Piatanduriga, American Net, Pinida, Gondo Subago, Sundan and Bokunira in Uri Diego, Tauka, T. Pugetavare, Eri Uri Yara, Tio Anavani in Net, Nanganako, Nidi, Poma, Divinari, Lebion Pivota, Pia Birari, Malopogo, Dota, Pivari.
Pure American Tan, Yabe Mimavada, Sidenego, Yavan Kunaigani, Senai T. ไซโดมิเตอร์32กิโลเฮิรตซ์ติงาลิงาตรงเนี้ยไซโดมิเตอร์25กิโลเฮิรตซ์73กิโลเฮิรตซ์ไซโดมิเตอร์32กิโลเฮิรตซ์93กิโลเฮิรตซ์ทุกที่ชิคคอนตรงเนี้ยไซโดมิเตอร์32กิโลเฮิรตซ์กูตรงตรงงาเนี่ยปฐมนายวะมาไล่ลั่นมิเตอร์192กิโลเฮิรตซ์ติงาคงงาด้วยวันนี้ว่าเท่าไหร่ปีนี้วะ နော်ဝေနိုင်ငံအနောက်ဘက်ကမ်းလွန်ပင်လယ်မှာလှိုင်းကြံပြီးတော့ဒုက္ခတွေ့နေတဲ့ပင်လယ်ကူးခရုစ်တေမောဂျီဘော်ကလူထောင့်300လောက်ကိုကယ်တင်နိုင်ရေးအတွက်ကယ်ဆယ်ရေးလုပ်သားတွေအပူတပြင်းဆောင်ရွက်နေကြပါတယ်။ပင်လယ်မှာလေတိုက်နှုန်းတနအီ80ကီလိုမီတာနှုန်းတိုက်ခတ်နေပြီးရေလှိုင်း10မီတာလောက်မြင့်တက်တဲ့အခြေအနေကြောင့်နေရတဲ့ဂျာကကယ်ဆယ်ရေးတွေဆောင်ရွက်နေတာပါ။လေတွေထန်နေတဲ့ဂျာကပ
ရေးပေါ်ကဲတင်မှုအကြောင်းကြားခဲ့တာပါတင်မောအင်ဂျင်လေးလုံးနဲ့ကသုံးလုံးပြန်လည်လေပတ်နိုင်ခဲ့ပြီးတဲ့နောက်တွန်းတင်မောအကူအညီနဲ့တဖြည်းဖြည်းချင်းကန့်ကွက်ဖို့ကြိုးစားနေပါတယ်တစ်ချိန်တည်းမှာပဲခီးတွေတွေကိုဘေးလွယရာအောင်ကူညီကဲထုတ်ပေးနေစေလဲဖြစ်ပါတယ်ခီးတွေအများစုကဗြိတိန်နဲ့အမေရိကန်လူမျိုးတွေဖြစ်ကြပါတယ်ရှင
်ဆီးရီးယားနိုင်ငံမှာ ISC ခြေကုပ်ယူထားတဲ့ကာလီဖိတ်ကိုခြေမုံနိုင်လိုက်ပြီးလို့အမေရိကန်ကျောင်းတော်နောက်ခံပြုမဟာမိတ်တွေကကြေညာလိုက်ပါတယ်ISJ ကိုလေကြောင်းကနေအကြီးကျယ်ခြေမုံတိုက်ခတ်ခဲ့ပြီးတော့ ISJ ဖွဲ့တွေကိုအခုလိုခြေမုံနိုင်လိုက်တာဖြစ်တယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရ Muslim Kobani ကပြောပါတယ်။ဒါပေမဲ့လည်းနောက်ထပ်တိုက်ပွဲတွေလည်းထပ်ပြီးတော့ရှိလာနိုင်သေးတယ်လို့သူကသတိပေးထားပါတယ်။ ISJ ဖွဲ့ကိုတိုက်ခတ်ခြေမုံနိုင်ခဲ့ပြီး Baghuz ဒေသမှာဒီ ISJ နောက်ဆုံးထိန်းချုပ်တဲ့နယ်မြေကိုလည်းသိမ်းပိုက်နိုင်လိုက်ပြီးဖြစ်တယ်လို့ SDF အဖွဲ့ရညကြားရေးမှူးချုပ် Kobani ကဒီအောင်ပွဲရဂုဏ်ပြုခန္ဓာတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်။ဒီရရှိမြောက်ပိုင်းဘာကူးစ်မြို့ကနေရာတချို့ဟာ ISJ ထိန်းချုပ်ထားတဲ့နောက်ဆုံးနေရာတွေဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေက ISJ ရဲ့လက်ကျန်ဒေသတွေကိုပိတ်မှတ်ထားပြီးတော့ကြာသပတေးနေ့နောက်ပိုင်းနဲ့တောက်ကြံနေမနဲ့စောပိုင်းတွေမှာလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တမရဒေါ်နယ်ထရမ့်ရဲ့2016တမရရွေးကောက်ပွဲမဲဆွယ်စီယုံချိန်အတွင်းရုရှားဂျောင်းဝင်နှောက်ရှက်ပတ်သက်မှုရှိခဲ့သလားဆိုတာစုံစမ်းစစ်ဆေးနေတာတွေအဆုံးသတ်တော့မှာဖြစ်ပါတယ်။ဒီကိစ္စတွေကိုစုံစမ်းနေတဲ့စုံစမ်းစစ်ဆေးမှု Robert Mueller ကသူ့ရဲ့လျှို့ဝှက်အစီရင်ခံစာကို American ရှေ့နေချုပ် William Barr စီကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။တချိန်တည်းမှာပဲ New York, Virginia နဲ့ Washington DC မှာရှိတဲ့တရားရုံးတွေကအစိုးရရှေ့နေတွေကလည်းဒီအစီရင်ခံစာကနေပေါ်ထွက်လာနိုင်တဲ့နောက်ဆက်တွဲဂွင်းဆက်ကိစ္စရပ်တွေအပေါ်ဆက်လက်စုံစမ်းနေပါတယ်။သမရထရမ့်ရဲ့ဘန္ဒာငွေကြေးအပါအဝင်ရုရှားနဲ့ပတ်သက်ဆက်ဆက်နိုင်ခြေရှိတာတွေအပြင်တခြားကိစ္စတွေနဲ့ပတ်သက်လို့လည်းအထက်နဲ့အောက်လွှတ်တော်အတွင်းစုံစမ်းမှုတွေကိုစက်တိုက်လှုပ်ဆောင်နေတာပါဒီလိုစုံစမ်းမှုတွေထဲမှာရွေးကောက်ပွဲမဲဆွယ်စီယုံရေးကာလငွေကြေးသုံးစွဲမှုစီကံတွေဖောက်ဖျက်ခဲ့မှုရှိမရှိသ သမရကျန်းသစ္စာချင်းစုပွဲရမုံငွေ300မှုသမရထရမဲဆွေစီယုံရေးအဖွဲ့ဥက္ကဋ္ဌဟောင်းဖောမန်နူဖော်ရဲ့ငွေကြေးမတမာမှုတွေနဲ့အင်ယာချင်းမျိုးတွေပေါ်လိန်လည်မှုစတဲ့ကိစ္စရပ်တွေအပြင်တခြားကိစ္စရပ်များစွာပါဝင်ပါတယ်။ဒါကြောင့်စုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကနောက်ဆက်တွဲတွင်ဂွင်းဆက်ပြဿနာတွေထပ်ပြီးတော့ပေါ်ပေါက်လာနိုင်တယ်လို့သုံးသပ်ကြပါတယ်။
မိုဇမ်ဘစ်နိုင်ငံဘီရာစိတ်ကမ်းမြို့ကိုအိုက်ဒါစိုက်ကလုန်းမုန်တိုင်းဝေရောက်တိုက်ခတ်သွားပြီးဒုတိယပတ်အတွင်းမှာပဲခေတ္တဤလုပ်ငန်းတွေကိုအပြေအဝပြန်ပြီးတော့လုပ်နေကြပြီဖြစ်ပါတယ်။မိုဇမ်ဘစ်နိုင်ငံမှာမုန်တိုင်းကြောင့်သေဆုံးသူဦးရေစုစုပေါင်း400ကျော်ရှိနေဖြစ်ပါတယ်။မုန်တိုင်းတန်တဲ့မိုဇမ်ဘစ်ဇင်ဘာဘွေနဲ့မာလာဝီသုံးနိုင်ငံပေါင်းသေဆုံးသူဟာ900ကျော်ရ 3.9 တန်းကျော်ရှိတာပါ